တရုတ်ဤရန်နော်ကိုရီးယားနဲ့ရုရှားအန္တရာယ်ကိုရင်ဆိုင်ပစ်စစ်ဖို့စစ်မဟာဗျူဟာတွေကိုပြန်လည်သုံးသပ်မယ်လို့ဒီထိုင်းနိုင်ငံကအင်ကာဒီကပြောလိုက်ပါတယ်။ဘူအန်ရဲ့ကြီးပြီးအပြောင်းလဲများတဲ့ကဘာမှနေဆိုင်နေကြရတဲ့အတိုင်းအမျိုးသားကာကွယ်ရေးကိုချစ်ကပ်ရမှာရှင်းလင်းပြတ်သားတဲ့အမြင်စစ်နဲ့ရှုမြင်မယ်လို့ဒီထိုင်းဝန်ကြီးချုပ်စ်ဂီယာစတမတ်ကထုတ်ပြန်ကြမှာဆိုပါတယ်။မြောက်အတ္တန်တိတ်စစ်ရဲမဟာမိတ်ဖွဲ့နေတို့ထိုက်သည့်အစည်းအဝေးအပြီးတပတ်ကြာမှခုလိုထုတ်ပြန်လိုက်တာပါ။ပြည်ထောင်ကာကွယ်ရေးအသုံးစိတ်ကိုလည်းလက်ရှိ 1.3 ရာနှုန်းကနေ 1.5 ရာနှုန်းအထိတိုးမြင့်မယ်လို့လဲစတမကအင်္ဂါနေ့မှာထပ်မံကတိပြုလိုက်ပါတယ်။ပြည်ထောင်စစ်မဟာဗျူဟာပြန်လည်သုံးသပ်ရေးအဖွဲ့ကိုနေတို့အတွင်းမှုချုပ်ဟောင်း George Robertson ကဦးဆောင်မှဖြစ်ပြီးယခင်အမေရိကန်သမ္မတချန်ပီယံ Fiona Hill နဲ့ UK လက်နက်ကိုင်တပ်ပြစစ်ဆေးညွှန်ကြားမှုဟောင်းဗိုလ်ချုပ်ကြီး Richard Baron တို့ကအဖွဲ့ဝင်ဖြစ်ပါဝင်ကြမှာပါ။အဖွဲ့ရဲ့အစည်းအဝေးခါစားဖို့လာမဲ့ပထမ6လပိုင်းမှာတင်ပြဖို့စီစဉ်ထားပါတယ်။